ဒီမှာလေးဆိုင်ငံကောက်ဆက်ပစားဒေသကိုတပြေးတည်းဆောင်သွားတဲ့ရခိုင်ဒေသကနေရက်ဆုံးခွာသွားတဲ့လူကိုပြန်လည်လက်ခံရေးလုပ်ငန်းအလင်းမြန်ဆက်တင်ဖို့နိုင်ငံသားသဘောတူညီကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ဩဂုတ်လ10ရက်နေ့စာနဲ့တရားဥပဒေတစ်ခုမှဖော်ပြထားပါတယ်။ဒီမှာနိုင်ငံမှာရောက်နေတဲ့ဒီမှာလေးဆိုင်ငံသားရဲ့ဝန်ကြီးအဘူအဇမာဘုတ်အာလီနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစုတို့ပါဝင်တက်ရောက်ပြီးဒီပြည်တော်မှကျင်းပတဲ့စီဝေးတွင်အဲ့လိုသဘောတူညီကြတာပါ။သဘောတူညီချက်ရှိချက်ကိုတရားဥပဒေချက်ထဲမှာအသေးစိတ်ပေါ်ပြထားပြီးနေရက်ဆုံးခွာသွားသူတွေကိုယ်တော်ဆန္ဒရောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိစွာရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့နိုင်ငံဝန်ကြီးတွေအကြားတိုက်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတာစစ်စီရေးပုံစံတွေကိုကောက်ကက်စကားမှရောက်နေသူတွေထံဖြန့်ဝေရေးနဲ့ပြည်စွာရေးဆိုင်ရာနိုင်ငံကလုံးမှာယာယီလက်ခံရေးစခန်းတွေနဲ့ဂျားစခန်းတွေစောက်လို့ဖွင့်နေရေးဆိုင်ရာအကြံပေးမှုနဲ့မိုးရစီဝါတိုက်ချက်ရေးကူပေါင်းဆောင်ရွက်မှုဆိုင်ရာနိုင်ငံရဲ့နေမိတ်အထူးသဖြင့်နိုင်ငံကပိုင်နဲ့နေမှာပိုင်နဲ့နေမျိုးမှာတိဆောက်ထားတဲ့ခြံစည်းဦးကြားမှာနေထိုင်နေသူတွေကိုပြန်လည်လက်ခံရေးဆိုင်ရာအဲဒီလူတွေကိုလူသားစာနယ်မှုအကူအညီတွေပေးရေးဆိုင်ရာတွေအပြင်နေရက်ဆုံးခေါ်သွားသူတွေကိုဘင်္ဂလားဒေ့ရှ်ကထုတ်ပေးထားတဲ့တသက်ခံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကိုပြန်ပြင်ပေးဖို့ဘင်္ဂလားဒေ့ရှ်ကသဘောတူတဲ့အကြောင်းနဲ့နေဆက်မျိုးကိုပူးတွဲစစ်ဆေးဖို့သဘောတူကြတယ်ဆိုတာတွေကိုဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်ကထုတ်ပေးထားတဲ့တသက်ခံလက်မှတ်ပေါ်မှာသုံးထားတဲ့အသုံးအနှုန်းကဘာဆိုတာကိုတော့အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့တရားဥပဒေချက်ထဲမှာအတိအကျဖော်ပြမထားပါဘူး။